ထုံတန်6နှစ်ချမှတ်ခံထားတဲ့ KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆင်မှုတွေကို KI တရားရုံးကပါလတ်လိုက်တဲ့အတွက်ဒီလကုန်မှာကချင်တရားလွှတ်တော်ကိုထပ်တင်ပြဖို့ပြင်ဆင်နေတယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်။မိသားစုဝင်တွေကတော့ဒေါက်တာကလမ်ဆန်ဆင်ရဲ့ကျမ်းမာရေးကိုစိတ်ပူနေရတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
။ကချင်နှစ်ချင်းခရီးအံဖွဲ့ချုပ် KBC ရဲ့အထူးအကြံပေးတိတ်ခါတော်ရဆရာတော်ဒေါက်တာကလန်ဆမ်ဆွန်အပေါ်မှာဆွဲဆိုထားတဲ့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှဆက်ခွန်မြင့်ဆောင်တစ်အတွက်ထောင်ဒဏ်နှစ်နှစ်တက်မတော်ကိုအကြီးညိုပြတ်အောင်သွေးထိုးလှုံ့ဆော်မှု905ကာကြီးအတွက်ကထောင်ဒဏ်တစ်နှစ်အကြမ်းဖက်မှုဥပဒေပုံမှ52ကာကြီးအတွက်ကထောင်နဲ့3နှစ်စုစုပေါင်းထောင်နဲ့6နှစ်ကြာခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့အချင်းနှီးနဲ့ပါလက်ခံခဲ့ရတဲ့အတွက်ပြည်နယ်တရားလွှတ်တော်ကိုတင်ဖို့လုပ်တာဖြစ်တယ်လို့သူ့ရဲ့ရှေ့နေဖြစ်သူက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ခုအဲ့ဒီဟာကဒါဒီဓာတ်ထဲမှာပြင်ဆင်ဖို့ပြင်သွင်းမှာဖြစ်တယ်ပေါ့နော်။အစ်မဒီခရိုင်မှာတင်သွင်းတဲ့အယူခံမှုကတော့ချက်ချင်းပေါ့နော်ရုံးရှိမှာပဲအချင်းချင်းနဲ့ပတ်လည်ခံရတဲ့အတွက်ကြောင့်မလို့အခုကတချင်းပြည်နယ်တရားလွတ်တော်မှာသွားတော့ဒီအပြင်းစမှုတင်သွင်းရမှာဖြစ်တယ်ဒီကဒီကကုံပေါ့ဒီကကုံလောက်မှဖြစ်မှာဟုတ်ဘာအချင်းချင်းနဲ့ပတ်လည်တဲ့ဆက်လက်ချက်တောင်ပြောခွင့်မရှိဘူးပေါ့နော်အဲ့ဒီမျိုးညော်လင့်ထားတာတော့အရင်ကြီးလည်းမညော်လင့်ရေးပါဘူးအနိုင်မညော်လင့်ရေးဘူးဆိုတာကဘယ်လိုပြောမလဲသူတို့မလုံနိုင်ကြလို့ထင်တာပေါ့နော်ဥပဒေအရတော့တို့မလုံနိုင်ကြလို့ထင်တာပါပဲအခုခရိုင်မှာတော့မှကျမတို့အချင်းချင်းနဲ့ပါလက်ခံရတယ်ဆိုတော့ဒီဒီနေမှာလဲတို့အချင်းချင်းနဲ့ပဲပါလက်မလားဘယ်လိုလဲမပြောနိုင်သေးဘူးအဲ့ဒါလဲ
ဒေါက်တာကလန်ဆမ်ဆောင်ကိုပြီးခဲ့တဲ့2022ခုနှစ် January လမှာလိုင်စာမျိုးကိုတွားရောက်ပြီးတော့ KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာနဲ့ဒုဗိုလ်ချုပ်ကြီးဂွမ်မော်တို့ပါဝင်တဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့အတွက်မတရားသိမ်းအဥပဒေစက်ခုမြင့်ဆောင်တင့်နဲ့တရားစွဲခဲ့တာဖြစ်ပါတယ်။905ကာကြီးအတွက်ကတော့အာရှဇုံနယ်လူငယ်တွေအတွက်ဟောပြောဝဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ဆိုတဲ့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်မှာနိုင်ငံတော်အကြီးညိုပြတ်စေတဲ့စကားလုံးတွေပါဝင်တယ်ဆိုပြီးစွဲချက်တင်ထားတာဖြစ်ပါတယ်။နောက်တော့အနေနဲ့လိုင်စာမြို့မှာ NUG ယာယီတမရဒူဝါလာရှိလာတရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွဲပန်တို့၃ယောက်ကိုတွားတွေ့ခဲ့တယ်ဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှား52ကာကြီးနဲ့ထပ်ပြီးတော့တရားစွဲခဲ့တာဖြစ်ပါတယ်2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ကမန္တလေးပြည်ပြည်ဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးကုသဖို့သွားတဲ့ဒေါက်တာကလမ်ဆမ်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တာပါဒေါက်တာကလမ်ဆမ်ဆောင်ဟာမွေးရပါအဆုတ်ရောင်ရောဂါခံစားနေရသူဖြစ်ပါတယ်ဒါကြောင့်အခုလိုထောင်ကျနေတဲ့အချိန်မှာကျန်းမာရေးပိုးပြီးတော့ထိခိုက်မှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်နောက်ပြီးနှလုံးနဲ့သွေးတိုးရောဂါရှိတဲ့ဒေါက်တာကလမ်ဆမ်ဆောင်ဟာကိုဗစ် -19 ကူးစက်ခံရပြီးတဲ့နောက်လေပြုံရောင်တဲ့ရောဂါကိုခံစားနေရတယ်လို့မကြာခဏဆိုတယ်လို့ရင်ကျက်တတ်တယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိသူ့ကျန်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေ့ခွင့်ရခြင်းပေမဲ့ဖမ်းသွားတဲ့အချိန်ကနေစလို့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOA ကိုပြောပါတယ်။မိသားစုဝင်တွေဘက်ကတော့ဒေါက်တာကလမ်ဆောက်ဆောင်ဟာခရီးရန်ဖုံးတော်ကြီးတူဖြစ်တဲ့အတွက်အယုတ်အလတ်အမျက်မရွေးစင်းရဲချမ်းသာမရွေးမိတ်ဆွေရန်သူမရှိအားလုံးကိုတွေ့ဆုံဆူတောင်းပေးရတဲ့အပေါ်အခုလိုကြီးလေးတဲ့ပုံမှန်တွေနဲ့အမိန့်ချတာမျိုးမဖြစ်သင့်ဘူးလို့ပြောပါရယ်ဒေါက်တာကလမ်ဆောက်ဆောင်ဟာ KBC ရဲ့အထွေထွေအတွေ့အမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံထားရပါတယ်လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကသမ္မတအိမ်တော်မှာသူကိုယ်တိုင်တွားရောက်ပြီးတင်ပြခဲ့တာလည်းဖြစ်ပါတယ်။အဲ့ဒါအတွက်လည်းအဲ့ဒီချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲခဲ့ပြီးတော့နောက်ပိုင်းမှာအမှုကိုပြန်ရုပ်ပေးခဲ့ပါတယ်။ဒေါက်တာကလမ်ဆောက်ဆောင်ကိုပြန်ပြီးတော့လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒေါက်တာကလမ်ဆောက်ဆောင်ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။